၎င်းတိုင်းဒေသကြီးကလေးမြို့မှာကိုဗစ် -19 အတီးပြုတ်လူနာနဲ့ကိုဗစ် -19 ရောဂါဖြစ်နိုင်တဲ့ဆိုတဲ့သံသယလူနာတွေအောက်ဆီဂျင်ပြတ်လပ်လို့သေဆုံးမှုမြင့်တက်နေပါတယ်။ရန်ကုန်နဲ့မန္တလေးဘက်ကဝယ်လို့ရတဲ့အောက်ဆီဂျင်ဘူးတွေတဲတဲ့နေရာမှာလည်းတိုက်ပွဲတွေကြောင့်အခက်အခဲဖြစ်နေပါတယ်။ VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာကိုဗစ် -19 သက်သေလိုင်းဟာမေလကုန်ပိုင်းကစလို့တကြောပြန်ဖြစ်ပွားခဲ့တာမှာချင်းလူမျိုးအများစုနေထိုင်ကြတဲ့သကိုင်းတိုင်းကလေးမျိုးမှာကိုဗစ် -19 ကူးစက်နှုန်းမြန်နေသလိုဒေသုံးသူအရေအတွက်လည်းနေရှင်တူးနေပါတယ်။ကိုဗစ်အတေပြုလူနာတွေရောကိုဗစ်ရောဂါဖြစ်နေတယ်လို့သံသယရှိတဲ့လူနာတွေပါအောက်ဆီဂျင်ပြတ်လပ်ပြီးဒေသုံးနေတာနေ့စဉ်20ကျော်ရှိနေတယ်လို့ကိုဗစ်ရောဂါကာကွယ်ဆင်းချုပ်ရေးဗိုလန်တီယာဖွဲ့ဝင်တူးကပြောပါတယ
်ဒီလူနာတွေအတွက်အောက်ဆီဂျင်ကိုဖြည့်လို့မရတဲ့အနေအထားမှာရှိတယ်ဖြည့်ပေးမဲ့လို့ရှိပေမဲ့လည်းကန်းစီပြီးတော့မရက်၃ရက်လောက်ဆောင်ရတဲ့အချိန်ကြီးဆိုတော့အောက်ဆီဂျင်ပြတ်လပ်ပြီးတော့တည်ဆုံးမှုတွေကလည်း20နဲ့30ဝန်းကျင်ကြားအများတိုင်းရှိနေတယ်ဗျ။တရက်မှာ20နဲ့30ဝန်းကျင်အများတိုင်းတွေ့နေရတယ်ဗျတည်ဆုံးမှုတွေကမနေ့ကဆိုရင်29ရက်လောက်ရှိတယ်
။ဒီနေ့ဇူလိုင်လ12ရက်နေ့မှာလည်းနောက်ဆုံးစာရင်းကိုမပြောနိုင်သေးပေမဲ့ခရီးရန်သိမ်းချမ်းမှာကုလူဦးတကြိုတက်ထဲမှာ9ဦးဟာကိုဗစ်တန်လျာလူနာလို့သိမ်းချမ်းကော်မတီဝင်တူးကပြောပါရယ်။ကလေးမျိုးမှာသလင်းကလေးနေ့ကလည်းကိုဗစ်အတေပြုလူနာတွေနဲ့တန်လျာလူနာ29ဦးသေဆုံးခဲ့သလိုစနေနေ့တုန်းကလည်း33ဦးသေဆုံးခဲ့တယ်လို့ကိုဗစ် -19 ရောဂါထိန်းချုပ်ကာကွယ်ရေးပေါ်လာတရားဖွဲ့စီးရင်ရသိရပါရယ်။ကလေးမျိုးကလူနာတွေအတွက်အရေးပေါ်လိုအပ်နေတဲ့အောက်ဆီဂျင်တွေကိုရန်ကုန်မန္တလေးဘက်မှာဝယ်ယူနေရတာပါဒါပေမဲ့တည်ယူပို့ဆောင်တဲ့လမ်းမှာစိုက်ပွဲဖြစ်နေတဲ့အတွက်လမ်းမှာပိတ်မိကြတယ်လို့ရှိနေတယ်လို့ဗိုလန်တီယာဖွဲ့ဝင်တို့ကပြောပါတယ်ဆူရန်လဆတိယနေ့ကစကိုင်းတိုင်းကလေးမျိုးဝင်မကွေးတိုင်းဂံကောမျိုးနယ်ရောနယ်ပုံတောင်ပုံညာနယ်စပ်ဒေသမှာစစ်ကောင်စီတပ်နဲ့စေတခံကာကွယ်ရေး PDF တပ်ဖွဲ့တို့စိုက်ပွဲဖြစ်နေလို့ကလေးမျိုးဘက်ကအောက်ဆီဂျင်တည်တဲ့ကားတွေလမ်းမှာပိတ်မိနေပါတယ်
วันนี้กังโกนามาโนตัวไอ้ PDF เนี่ยสึกกองซีไปตัดตัวนี้ผิดတော့ไอ้มาไม่ผิดเยอะแน่เนี่ยตองไปหนีได้
အခုလူကလေးမျိုးမှာသေဆုံးသူနေစဉ်မြင့်တက်နေချိန်မှာသေဆုံးသွားသူတွေချို့ကိုဗစ်ရောဂါပိုးရှိမရှိမသိလိုက်နိုင်တဲ့အတွက်ကိုဗစ်ရောဂါကြောင့်သေဆုံးသွားကြတယ်လို့အသိကျပြောဖို့တော့ခက်နေပါတယ်ကလေးမျိုးမှာအရပတ်ဖွဲ့စည်းစဉ်နဲ့ပါတာရေးဖွဲ့စည်းတွေကတာကိုဗစ်ရောဂါထိန်းချုပ်ကုသရေးမှာလှုပ်ဆောင်နေကြတာဖြစ်ပါတယ်ကိုဗစ်အတည်ပြုလွန်လာတဲ့ချို့ပါတယ်လို့ကိုဗစ်ရောဂါလက္ခဏာပြပေမဲ့စစ်ဆေးကုသမှုတွေတတိယရောက်မလုပ်နိုင်တဲ့အတွက်ကူးစက်ပြန့်ပွားမှုကိုမထိန်းချုပ်နိုင်ကြပါဘူး
အဓိကတော့ဒီကိုဗစ်အတွက်တိတန့်စီပီရမယ်အားလည်းမရှိတော့တချို့တချီပိုင်းနဲ့ယောဂခံရှိတဲ့လူတွေဆိုရင်ကုသရေးဆောင်ချီလုပ်တဲ့နေရာမှာသူတို့ရဲ့လွယ်ချက်ကိုအားလုံးမပေးနိုင်ဘူးဖြစ်တယ်လို့နည်းနဲ့ပဲကုသနေတော့အဲ့ဒါဆောင်ချောက်နိုင်ဘူးလို့ပြောမှာပေါ့စစ်စေးလုံးမပြောမယ်ဆိုရင်တဝက်တဝက်တော့ positive ဖြစ်နေကြစရက်ကိုကျွန်တော်တို့အယောက်80လောက်ဆက်နိုင်တယ်ဆိုရင်အဲ့ဒီထဲမှာ20လောက်က positive ဖြစ်တယ်ဆိုတော့လူကြီးရဲ့ခံမှန်းဆောင်ဝက်လောက်ကတော့ positive ဖြစ်ဖို့များတယ်ကြထင်ချုံလို့မရနိုင်တဲ့အနေအထားမှရှိတယ်ဗျ။ယောဂါကတော်တော်လေးပြက်နေပြီလို့ကျွန်တော်မြင်တယ်။ထင်ချုံဖို့ကအချိန်ယူရမယ်ဖြစ်တယ်
။ဇူလိုင်လပထမပတ်အတွင်းမှာကလေးမျိုးမှာကိုဗစ်ယောဂါစီပြုလူနာပြင်ကိုဗစ်ယောဂါဖြစ်နေတယ်လို့သံသယရှိသူလူနာသေဆုံးတာစုစုပေါင်း229ဦးရှိနေပါတယ်။ကျန်းမာရေးဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်နေတဲ့စီးရင်တွေထဲမှာတော့ကလေးမျိုးမှာကိုဗစ်ယောဂါကြောင့်သေဆုံးသူအရေအတွက်အနည်းငယ်သာပါဝင်ပေမဲ့လက်သေးမြေပြင်မှာတော့သေဆုံးမှုကများပြားလာနေတာပါ။ဇူလိုင်ကနေဇူလိုင်လအထိတည်ဆုံးလူဦးရေ400ကျော်နေပြီလို့ဗုဒ္ဓဘာသာနဲ့ခရစ်ယာန်သင်္ချိုင်းကော်မတီတွေကပြောပါတယ်။ဒီလိုအချိန်လေးမှာကလေးမျိုးကအစိုးရရဲ့ကျန်းမာရေးဆောင်ရွက်မှုကတော့အတော်လေးအားနည်းနေပါတယ်
။ဒီလှုပ်ထားတဲ့စင်တာတွေဆရာဝန်တရားဆဗိုလ်လန်တီယာများဆသူတို့သင်္ချုံမှုအောက်ကိုဖဲ့ခြင်းတွေတော့မှကြည့်တော့အာနာပိုင်တရားစီတီတန်သူဟာနဲ့လုပ်ပေးတဲ့ဟာမျိုးရှိစကောင်ရဲ့စစ်ဆေးရုံဆိုရင် positive လို့ဒါဆိုလုံးဝလက်မခံနိုင်တဲ့အခြေအနေမှာရှိတယ်။ covid ကို positive ဆိုရင်လက်မခံတော့ဘူးဆိုတဲ့အမျိုးဆိုအားသာဖိုင်တက်ကနေလုပ်ပေးတဲ့ဟာမှာတခုမှမရှိပါဘူးဗျ
။တရှိကလေးမျိုးမှာကျန်းမာရေးဝန်ထမ်းများစုကစီရီယာလှုပ်ရှားမှုမှာပါဝင်နေကြလို့စေယုံမှာကုသရေးခက်ခဲရှိနေလို့နေမကောင်းဖြစ်ကြသူတွေများစုဟာကိုယ်နေအိမ်တွေမှာပဲအဆင်ပြေသလိုကုသနေကြတာဖြစ်ပါတယ်။နေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာကိုဗစ်ကယောဂါကိုမြို့ခံရမိရဖတွေလူမှုကူညီရေးဖွဲ့တွေပူပေါင်းကူညီစိုက်ဖြတ်ကြဖို့ကျန်းမာရေးဌာနသာဝန်ရှိသူတွေကတိုက်တွန်းသွားပါတယ်ခင်ဗျာ။